Welcome to the Voice of America in Burmese.
Tada shimya ta chamni de mingla ma na khin phit ba si mya. Bio American tan ye 2023 ku ne September 24 ye tanung ni ma na khin tadin season rue ko American pi daw su Washington DC myo daw ga ni flightometer 2451 a pyin flightometer 190 ဒါပြင် VOA Facebook YouTube နဲ့ website online စာမျက်နှာတွေကနေမနေ့6ရက်နေ့ခုနှစ်ရက်အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကညီညာရေးပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ဗျာဒီကနေ့သတင်းတွေကိုကိုငင်းချမ်းအေးနဲ့ပဲအတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာအရေးဟာအာဆီယံဒေတာအတွင်းမဟာဗျူဟာမြောက်ပြဿနာကြီးဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်ကကုလသမဂ္ဂမှာပြောဆိုလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်လွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ပိတ်ပင်ဖို့မဏိပြူအစိုးရတိုက်တွန်းပါတယ်။တရုတ်ပြည်မှာတော့အာရှအာကစားပွဲတော့စတင်လိုက်ပါတယ်။ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ဟုတ်ကဲ့ကျေးဇူးပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာလူငယ်တွေနဲလာတဲ့ချင်းပြည်နယ်အခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။
တဲ့ရွာထဲမှာဆိုဆိုစီခန့်အတွက်တန်ရှင်းလုပ်မယ်အကြောင်းတန်ရှင်းလုပ်ဖို့ခေါ်လိုက်ပြီဆိုရင်ဟိုနှုတ်တိုက်မိခင်ကြီးပဲလာတယ်လူငယ်တွေမရှိတော့ဘူ
းဆန္ဒရှင်စနစ်ကိုလက်နက်ကင်တော်လန်းနေတဲ့ချင်းပြည်နယ်ထဲမှာလူငယ်တွေရှားပါလာတဲ့လူမှုအသံပေါ်တက်ရောက်မှုတွေအကြောင်းကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒါ့အပြင်လူတွေရဲ့အဝတ်အစား fashion အပေါ်မှာနိုင်ငံတော် UNICEF နဲ့ကန့်သက်တာပေါ်ဆွေးနွေးချက်လေယာဉ်စိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတဲရောက်သတင်းတွေအာရှနိုင်ငံရေးအကြောင်းဥရုယာစီနဲ့နာဂတ်ကမ္ဘာအစီအစဉ်စတာတွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ဒီကနေ့မနေ့ထိတဲရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့တူကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာဟာအလွန်စိုးရိမ်ထန်လန့်ပွေရာကောင်းကြောင်းနဲ့ဒါဟာမဟာဗျူဟာအရရောလူသားချင်းစာနာမှုဆိုင်ရာအရပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွေ့အကြီးမားဆုံးပြဿနာကြီးတစ်ရပ်ဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါဣဗရာဟင်ကတောက်ကြနေမှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့အထွေထွေညီလာခံမှာပြောကြားခဲ့ပါတယ
် We are deeply horrified by the continued post-coup violence and instability in Myanmar.
စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုတက်သည့်ဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်။ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါ။မြန်မာပြည်ကပြဿနာဟာဒီနှစ်ပိုင်းနဲ့အတွင်းအာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါဣဗရာဟင်ကပြောဆိုသွားတာပါ။ဆက်လက်ပြီးပြောကြရပါမြန်မာအနေနဲ့တိုင်းပြည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်အာဆီယံဘုံသဘောတူညီချက်900ကိုချက်ချင်းအကောင့်အထည်ဖော်ဖို့မလေးရှားကတိုက်တွန်းပါတယ်လို့လည်းဝန်ကြီးချုပ်အန်ဝါဣဗရာဟင်ကပြောဆိုခဲ့ပါတယ်။ဒါအပြင်နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာဆူဒီကလည်းနိုင်ငံတကာချက်ချင်းဒီအသင်း ICRC ဥက္ကဋ္ဌမရီယာနာစပိုဂျဲရစ်နဲ့တောက်ကြနေကတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်နိုင်ရေးဆက်လက်စူးစမ်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ
်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လွတ်လပ်စွာလှုပ်ရှားသွားလာခြင်းကိုဖျက်သိမ်းပြီးနယ်စပ်ချက်စီယိုခတ်တာကိုအပြီးတက်ဖို့ပြည်ထောင်စုအစိုးရပြည်ထောင်ဝန်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရာပြည်နယ်ဝန်ကြီးချုပ်ဘီရန်စင်းကစနေနေ့မှာပြောလိုက်ပါတယ်လွတ်လပ်စွာလှုပ်ရှားသွားလာခြင်းအရအိန္ဒိယမြန်မာနယ်စပ်နှစ်ဖက်အနီးမှာနေထိုင်ကြတဲ့သူတွေဟာဆော်ရဆာလည်းမပါပဲနှစ်ဖက်နေဆက်ကို10မိုင်နီးပါးထိဝင်ထွက်သွားလာခွင့်ပြုထားတာပါလုံညိုရေးတပ်ဖွဲ့ဝင်တွေကနေဆက်ကိုစနစ်တကျအဆောင်ချက်ချထားရမယ့်အစားနေဆက်မြင်း3ညအမှတ်မှာတက်ဖြန့်ထားရမယ့်အစားအိန္ဒိယပိုင်နယ်ထဲ10မိုင်9မိုင်လောက်အတွင်းထဲကျမှနေကြားအဆောင်ချထားတာကိုတွေ့ရတယ်လို့မဏိပူဝင်းကြီးချုပ်ကပြောပါတယ်တရမဝင်ရွှေပြောင်းနေထိုင်သူတွေဝင်လာမှုကိုအစိုးရအနေနဲ့ဆက်လက်ကင်တွယ်ဖြေရှင်းသွားမှာဖြစ်ပြီးအိန္ဒိယမြန်မာနေဆက်ကိုပြည့်ပြည့်စုံအောင်ကာယံထားဖို့လိုအပ်ကြောင်းသတင်းတောက်တွေကိုမဏိပူဝင်းကြီးချုပ်ကပြောကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာရေးသားကြပါတယ်။မကြသေးမီကဖြစ်ခဲ့တဲ့မဏိပူပြည်နယ်အတွင်းလူမျိုးရေးပဋိပက္ခတွေနောက်ကွယ်မှာမြန်မာနိုင်ငံကတရမဝင်ရွှေပြောင်းနေထိုင်သူတွေပါဝင်နေဆိုပြီးဆွဆွဲမှုတွေဖြစ်ပေါ်နေတာပါ။အိန္ဒိယရဲ့မဏိပူရပြည်နယ်ဟာမြန်မာနိုင်ငံနဲ့242မိုင်နယ်နိမိတ်ချင်းထိဆက်နေပါတယ်။လီလာကျော်ကြားခိုက်ရန်ဖြစ်ပွားမှုတွေရဲ့အကြောင်းရင်းတွေထဲမှာတတော်ပြုံးတိမှုတရမဝင်ဘိန်းဆိုင်ပြုံးမှုတွေကြောင့်အပြင်မြန်မာနိုင်ငံကနေတရမဝင်ရွှေပြောင်းလာနေထိုင်သူတွေကြောင့်မဏိပူပြည်နယ်အတွင်းကခရိုင်တချို့မှာလူမျိုးစုတွေရဲ့လူဦးရေတရှိမှုအချိုးအစားပြောင်းလဲလာတာကြောင့်ဖြစ်တယ်လို့
ကတဲ့အဖွဲ့တွေကဆွဆွဲကြတယ်လို့မြန်မာနိုင်ငံဘက်ကနေစွဲ့ကြော်ရီစီလက်နက်တွေထောက်ပံ့နေတယ်လို့လဲဆွဆွဲနေကြတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့အနီးစနေနေ့ည 7:28မိုင်ခန့်အကွာကဘာအေးမြင်းကလျင်စခန်းကနေအရှင်းမြောက်ဖက်29မိုင်ခန့်အကွာကိုဗဟိုပြူပြီးလောက်ကသွားခဲ့တာဖြစ်ပါတယ်အနက်မြေအောက်အနက်10ကီလိုမီတာ6.5မိုင်အနက်မှာဗဟိုပြူလောက်ခဲ့တာဖြစ်ပြီးပြင်းအား9.8ရေတာစကေးရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားပါတယ်ဗဟိုပြူတဲ့နေရာဟာလည်းလှဲကူးမြို့အနီးစီစုံကုန်းလို့အချို့မှတ်တမ်းတွေမှာဖော်ပြပါတယ်
ငလျင်အထန်အမေရိကန်မြေငလျင်ဌာနရဲ့ဖော်ပြချက်မှာတော့လေတပ်သမား၈မိုင်ခန့်အကွာကဘိုးပြူပြီးလောက်ကသွားခဲ့တယ်လို့အင်တာနက်စာမျက်နှာနဲ့လူမှုကွန်ရက်တချို့မှာဖော်ပြထားပါတယ်။အကွစ်လစ်.org ကငလျင်အခြေအလက်စုဆောင်ရေးအဖွဲ့ရဲ့မှတ်တမ်းတွေမှာတော့မြေအောက်လောက်ကမှုတွေဟာအမြင်မပြတ်လို့ရှိနေပြီးငလျင်အသေးစားတွေဖြစ်ပေါ်နေပါတယ်။ဒီမှတ်တမ်းတွေအရမြန်မာနိုင်ငံအတွင်းနဲ့အနီးဝန်းကျင် ပြည်နယ်ရင်းကြံဒေသတွေအတွက်တော့မုံတိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်အခုတိုက်ခိုက်နေတဲ့မုံတိုင်းဟာမြောက်ကရိုလိုင်းနာပြည်နယ်အရှေ့ပိုင်းနဲ့ဗာဂျီးနီးယားပြည်နယ်အရှေ့တောင်ပိုင်းကိုဖြတ်ကျော်တဲ့အခါလေတိုက်နှုန်းပြင်းထန်ပြီးအပျက်စီးများနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီပူပိုင်းမုန်တိုင်းသတိပေးချက်ဟာမြောက်ကရိုလိုင်းနာနဲ့ဒယ်လာဝဲပြည်နယ်တွေအတွက်ထုတ်ပြန်ထားတာဖြစ်ပြီးမြောက်ကရိုလိုင်းနာ၊ဗာဂျီးနီးယားနဲ့မယ်ရီလန်းပြည်နယ်တို့ရဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းကြောက်ရွံ့လာနိုင်တဲ့ဒီမုန်တိုင်းအိုဖီလီယာအတွက်အရေးပေါ်အခြေအနေကြီးညာချက်တွေထုတ်ပြန်ထားပါတယ်။မြောက်ကရိုလိုင်းနာကိုင်ဝရန်ဒေသတွေမှာတော့ပင်လယ်ရေလိုင်းဟာ၄ဘေကနေ၆ဘေထိမြင့်တက်နိုင်ကြောင်းသတိပေးထားပါတယ်။ဗာဂျီးနီးယားပြည်နယ်မှာတော့ပြည်နယ်အုပ်ချုပ်ရေးမှုကမုန်တိုင်းအတွက်အရေးပေါ်အခြေအနေကြီးညာထားပြီးကြောင်းတချို့ကိုလည်းပိတ်ထားပါတယ်ခင်ဗျာ။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 5ဒိုမီတာ40 kHz 8.13 5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တနင်္ဂနွေနေ့မနေ့ဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တရုတ်သမ္မတရှိကျင်းပင်အနေနဲ့ကိုရီးယားကျွန်းဆွယ်ဒေသငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စအတွေ့တောင်ကိုရီးယားကိုတွားရောက်ဖို့အလေးအနက်စဉ်းစားနေတယ်လို့ပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကစနေနေ့မှာဖော်ပြပါတယ်တရုတ်ပြည်ဟန်ဂျိုးမှာကျင်းပနေတဲ့အာရှအာကစားပြိုင်ပွဲဖွံ့ဖွဲကိုတက်ရောက်ဖို့ရောက်ရှိနေတဲ့တောင်ကိုရီးယားဝန်ကြီးချုပ်ဟန်ဒါဆွန်နဲ့တရုတ်သမ္မတရှိကျင်းပင်တို့ဟာဟန်ဂျိုးမြို့မှာပဲဖွံ့ဖွဲမတိုင်မီတိကျတွေ့ဆုံခဲ့ပါတယ်တရုတ်အနေနဲ့တောင်ကိုရီးယားနဲ့မဟာဗျူဟာမြောက်မိတ်ဖက်အဖြစ်တိုးမြင့်ပူးပေါင်းလှုပ်ဆောင်လို့ကြောင်းသမ္မတရှိကျင်းပင်ကတောင်ကိုရီးယားဝန်ကြီးချုပ်ကိုဆွေးနွေးပြောဆိုခဲ့တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါဗျ။လာမယ့်စက်တင်ဘာလ26ရက်နေ့မှာတရုတ်၊ဂျပန်၊တောင်ကိုရီးယား၃နိုင်ငံကတာဝန်ရှိသူတွေတောင်ကိုရီးယားမြို့တော်ဆိုးလ်မှာတွေ့ဆုံဖို့ရှိနေပြီးဒီတွဲဆောင်ပွဲမတိုင်မီတရုတ်သမ္မတရှိကျင်းပင်ကအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရရဲ့သတင်းဌာနဖော်ပြချက်မှာတော့သမ္မတရှိကျင်းပင်ဟာနှစ်နိုင်ငံကိစ္စအတွေ့တွားရောက်လိုတာလားထိပ်သီးအစည်းအဝေးတွားရောက်ဖို့ကိုဆိုလိုတာလားဆိုတာကိုတော့ခွဲခြားပြောဆိုခြင်းမရှိပါဘူး။တရုတ်သမ္မတရှိကျင်းပင်ဟာ2014ခုနှစ်ကတောင်ကိုရီးယားကိုနောက်ဆုံးတွားရောက်ခဲ့ပါတယ်။ကိုရီးယားကျွန်းဆက်အတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်ဒုံးလန့်တဲ့ဒီစမ်းသပ်ပြည်စီအချင်းချောက်မှုတွေရှိနေတဲ့အတွက်တောင်ကိုရီးယားနဲ့ဂျပန်တို့ကစိုးရိမ်ပူပန်မှုတွေရှိနေပါတယ
်။စကိုးချိန်မြောက်အာရှအာကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့တရုတ်နိုင်ငံအရှေ့ပိုင်းဟန်ဂျိုးမြို့တော်ရဲ့ပရိသတ် 8,000 ကျော်စက်နဲ့အာကစားကွင်းကြီးထဲမှာစနေနေ့ကခန်းခန်းနာနာကျင်းပခဲ့ပြီးတရုတ်သမ္မတရှိချင်းပြင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ခဲ့ပါတယ်။အာကစားနဲ့ငြိမ်းချမ်းရေးကိုမြင့်တင်တင်ကြောင်းနဲ့အင်ဒီဂျီနီဘောစိန်နာထားပြီးအပြန်အလှန်အကျိုးရှိစေမဲ့ဏိယာမကိုလိုက်နာကာ စေးတိုက်ပွဲစိတ်တက်တဲ့ထိတ်တဲရင်ဆိုင်လူရာတွေကိုတိုက်ဖျက်ရမယ်လို့သမရရှိချင်းပင်ကစနေနေ့အခမ်းအနားမှာစတင်ပြီးပါပဲတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေကိုပြောကြောင်းတရုတ်အစိုးရပိုင်းဆင်ဝါသတင်းကဖော်ပြပါတယ်လင်းနဲ့တစ်ချိန်ကျင်းပလေရှိတဲ့ဒီအာရှအားကစားပြိုင်ပွဲကကိုဗစ် -19 ကပ်ရောဂါကန့်သတ်ချက်ကြောင့်အင်ရှင်တရုတ်နိုင်ငံကတနည်းနောက်ဆုတ်ပြီးဒီနေ့ထက်ကြမှာကျင်းပလာပါဖွင့်ပွဲအခမ်းအနားကိုအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘော့ခ်ဆီးရီးယားသမ္မတဘာရှာအာဆတ်တို့အပါအဝင်နိုင်ငံကဧည့်သည်တော်တွေလည်းတက်ရောက်ခဲ့ကြပါတယ်အော်တိုဘာ၈ရက်တိကျင်းပမဲ့ဒီပြိုင်ပွဲကြီးကိုနိုင်ငံပေါင်း55နိုင်ငံကအာဆာသမာ12,000ကျော်ပါဝင်ရှင်ပိုင်နေတာဖြစ်ပါတယ်စနေနေ့ကကျင်းပတဲ့ဖွင့်ပွဲအခမ်းအနားမှာတော့မြန်မာအာဆာသမားတွေလည်းချစ်တက်လမ်းလျှောက်တာကိုတွေ့ရပါတယ်စစ်ကောင်စီရဲ့အာဆာနဲ့လူငယ်ရေးရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာပြည်ကအာဆာသမား112ဦးဟာဘောလုံးတိုက်ကွန်ဒိုဝူရှူလှေလောနဲ့ e-sport ထိစမှာဝင်ရောက်ရှင်ပိုင်ကြမှာပါမြန်မာမျိုးသားဘောလုံးအသင်းကတော့အုတ်စုကနောက်ဆုံးပွဲစဉ်ဖြစ်ဒီနေ့တနင်္ဂနွေနေ့မှာအိန္ဒိယအသင်းနဲ့ကစားဖို့ရှိပါတယ်။အုပ်စုတွေအမှတ်ပေးစရာမှာမြန်မာအသင်းကအိန္ဒိယနဲ့ရမှတ်၃မှတ်တူဂိုးကွာခြားချက်နဲ့တတိယနေရာမှာရှိနေပြီးဒီပွဲအနိုင်ကစားနိုင်မှာအုပ်စုတက်မှာဖြစ်ပါတယ်။မြန်မာအသင်းကအုပ်စုအဖွဲ့ပွဲတုန်းကတော့ဘင်္ဂလားဒေ့ရှ်ကိုတဂိုး၃-၀နဲ့အနိုင်ရခဲ့ပြီးဒုတိယဘက်မှာတော့အင်ရှင်တီယုတ်အသင်းကို၄ဂိုးပြတ်နဲ့ရှုံးနိမ့်ထားတာဖြစ်ပါတယ
်။
တရုတ်နေမယ့်ထိတ်တဲရောက်တဲ့နေ့ကိုကိုစော်မိုးကျော်နဲ့တူကျွန်တော်ကြီးညာပေးခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနေထဲမှာဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင့်မားတွေတွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်အခုတော့အပတ်စဉ်အစီအစဉ်ကဏ္ဍတွေမှတန်ဆက်မိမှာကိုဗစ်ကာဝဲဆေးအကြောင်းနိုင်ငံတကာသတင်းစောင့်မားတစ်ပုတ်နဲ့စတင်ကျင်းပါတယ်ဗြိတိန်နိုင်ငံမှာ COVID-19 မျိုးကွဲအသစ်ထပ်မံတွေ့ရှိရတာကြောင့်စိုးရိမ်မှုတွေရှိလာတဲ့အတွက် COVID နဲ့တုတ်ကွေးကာဝယ်ဆေးထိုးတာတွေကိုဒီနေ့မှစောစီစီစတင်လိုက်ပါတယ်။အထူးသဖြင့်တော့လူအုံယုံတွေမှာနေထိုင်ကြသူတွေအပါအဝင်သက်ကြီးရွယ်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးပြီးထိုးနေကြတာပါ။ AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုစော်မိုးချိုကပဲတင်ပြပေးပါဦးခင်ဗျာ
။ဗြိတိန်မှာစောင်းရသည့်ကာဝယ်ဆေးထိုးနှံတာတွေကိုစောစောစီစီစတင်လိုက်ပါတယ်။ COVID-19 မျိုးကွဲတဲ့ BA 2.86 ကိုထပ်မံတွေ့ရှိကြောင်းဩဂုတ်လ18ရက်နေ့ကအတည်ပြုပြီးနောက်ကြိုတင်ကာကွယ်တဲ့အနေနဲ့လှုပ်ဆောင်တာလို့ကျန်းမာရေးလုံခြုံရေးဌာနသိပ္ပံပညာရှင်တွေကပြောပါတယ်။ဒါအပြင်လူအယုံတွေမှာနေထိုင်ကြတဲ့သက်ကြီးရွယ်အိုတွေအပါအဝင်နာတာရှည်ယောဂခံစားနေရတာဒါမှမဟုတ်ဆေးဝါးကုသမှုခံနေရတာတွေကြောင့်ယောဂခုခံကာကွယ်နိုင်မှုအားနည်းသူတွေကိုလည်းဦးစားပေးထိုးနှံမှာဖြစ်ပါတယ်။အခုတွေ့ရှိရတဲ့မျိုးကွက်သစ်ကိုစိုးရင်ရတဲ့အဆင့်အဖြစ်မတတ်မှတ်ပေမဲ့အလင်းအမြန်ကာကွယ်ဆေးထိုးပေးတာကလူအချက်ရှိသူတွေကိုပုံမိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့ဆရာဝန်တွေကယူဆပါတယ်။ Reading တက္ကသိုလ်ကအနုဇီဝပညာရှင်လက်ထောက်ပံပေါက်က Simon Clark ကပြောဆိုရမှာတော့ကူးစက်မှုနှုန်းကိုမြင့်တက်စေနိုင်တဲ့ virus ပိုးရဲ့အပေါ်ယံသွင်းပြန်ပြောင်းလဲမှုကိုသိပ္ပံပညာရှင်တွေကမှတ်တမ်းပြုစုထားတယ်လို့ဆိုပါတယ
် There are lots of changes to the surface of the molecules on the surface
ဒီ virus အမျိုးအစားတွေကအပြင်ပန်းသွင်းပြန်တွေမှာပြောင်းလဲမှုတွေအများကြီးရှိပါတယ်ဒါကြောင့်ရှိပြီးသားကိုခံစွမ်းအားတွေကိုဒီပြောင်းလဲမှုတွေကကျော်သွားမလားလို့လူတွေကစိုးရိမ်ကြတာပ
ါဆေးဝါးကျွမ်းကျင်သူတွေဆရာဝန်တွေကကာကွယ်ဆေးထိုးနှံတာတွေကိုလုပ်ပေးမှာပါဆေးရုံတွေမှာလည်းထိုးလို့ရပါတယ်ဒါပေမဲ့ကုန်ကြစည်များတာနဲ့ထိုးကျင်သူတွေများတာကြောင့်မနိုင်မနေနေဖြစ်နေတယ်လို့စီးဝါကျွမ်းကျင်သူတွေကပြောပါတယ်။ဒီရန်တွေကိုစီးဆိုင်တိုင်းကခံနိုင်ရရှိမှာမဟုတ်ဘူးလို့စီးဝါကျွမ်းကျင်သူ Greenberry ကပြောဆိုပါတယ
်။ Not without its problems as well. We've got a massive fund.
ဆောင်းပိုင်းလုံးကကာဝယ်ဆေးနဲ့ပတ်သက်တဲ့အခက်အခဲတွေကိုကြုံရတဲ့ဆိုင်ကနည်းနည်းပဲရှိပါတယ်။နောက်ပိုင်းမှာတဖြည်းဖြည်းပိုးပြီးများလာတာပါ။ဒီပြဿနာတွေမကပ်ပါဘူး။စီးဆိုင်လုပ်ငန်းတွေမှာရန်ပုံငွေအကျက်တဲတွေနဲ့ကျုံနေရပြီးဆိုရင်ရလောက်တဲ့အချိန်တွေဆိုင်တွေကိုပိတ်နေရပါတယ်ဆက်ပြီးမလုပ်နိုင်ဘူးလို့ကန့်ကွက်ညှင်းဆန်တာတွေမလုပ်ပေမဲ့ကြံစည်တာမရှိဘူးလို့ဆိုလိုတာတော့မဟုတ်ပါဘူ
းကာကွယ်ဆေးစစောစီစီထိုးပြရတဲ့အဓိကရည်ရချက်ကတော့စောင်းရသည်ရောက်ရင်ပြည်တွင်ကဆေးရုံတွေမှာဖျားနာတဲ့လူနာတွေနဲ့မနိုင်မနှင်းမဖြစ်အောင်အဓိကရည်ရွယ်တာဖြစ်ပါတယ
်ကိုစော်မိုးကျော်တင်ပြခဲ့တာပါအခုတော့ဒီမှာတဝန်းကလူခွင့်ချင်းတွေတင်ဆက်နေတဲ့ဒုအတန်အစီအစဉ်ပဲအလှည့်ပေးကြပါလေဆက်နောက်သိပြီးမှလက်နက်ကင်ဆန့်ကျင်နေကြတဲ့ဒေသတွေတည်းကတခုဖြစ်တဲ့ချင်းပြည်နယ်မင်းတပ်မြို့မှာလူငယ်အင်အားစွာတွေနေပါနေပါတယ်ဒီချင်းတွေကလူမှုအတိုင်းဝဲမှာဘလို့တက်ရောက်မှုတွေရှိနေပါလဲ Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေတင်ပြထားပါတယ်ခင
်ဗျာဒီမိုကောဒီလမ်းထားသွားတယ်ဒီမြန်မာထားသွားတယ်ဒီချင်းပြည်နယ်မှာဒီမိုအလုပ်ချာဖြစ်ဖြစ်တော့ နော်ဒီလိုအားမပေးဘူးရကျွန်တော်ရဲ့ခံယူချက်ကတော့နော်ဒီသားရှိသားတော့နေလို့ချက်ချင်းနေလို့အဲ့ဘုတ်ကန်ပေါ်တယ်ကျွမ်းလာပြောအစီအမပြေတော့လည်းမပါဘူးတော်တော်များကိုတမီးကြီးကြားချက်ရတယ်
အခုအရှိသားလူငယ်တွေပဲဒီလိုမျိုးပိဆက်နေရတယ်။အခုအရှိသားလူငယ်တွေပဲဒီလိုမျိုးပိဆက်နေရတယ်။
မင်းတပ်မှလူငယ်တွေမရှိတော့ဘူးလို့ဒေသခံတွေကဆိုကြပါတယ်။တချို့ကတော်လည်းတပ်ဖွဲ့တွေကိုဝင်သွားကြသလိုအများစုကတော့ပညာရေးနဲ့အလုပ်ကံအတွက်တခြားနေရာတွေကိုထွက်သွားကြတာပါ။ဒါတွေဟာမိသားစုနဲ့လူအဖွဲ့အစည်းပေါ်ကိုရိုက်ခတ်တာတွေရှိလာပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားပါပါဒီပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ကျမကြီးမကောင်းတဲ့အချိန်မှာဆွဲချက်ပြည့်တဲ့ဒီနေ့ရှိတော့ဝင်။ဒါကျမကြီးမကောင်းတဲ့အခါဒီနေ့နဲ့တခါတည်းမစားချင်တဲ့အဲ့ဒီလိုမျိုးကတည်းကပြည့်လို့မရှိတော့မစားဖြစ်တော့ဘူ
း။အသက်50ကျော်အရွယ်ဒေါက်ကင်းဟာနှလုံးရောဂါအခံလဲရှိသူပါ။သူ့ယောက်ျားကလည်းမနှစ်ကဆုံးသွားခဲ့ပါတယ်။ရှိရဲ့သားသမီး၄ယောက်ကလည်းတရားဥပမာသူ့အနာမှာမရှိတော့ပါဘူး။မင်းတက်မျိုးနယ်တွေကရွာမှာသူမတယောက်တည်းသာကျန်နေရခဲ့ပါတယ်။သားသမီးတွေကိုအနာကနေထွက်သွားခွင့်ပေးလိုက်ရတာသူတယောက်တည်းတော့မကပါဘူး။ဒီလိုထွက်သွားဖို့ရှိရဲ့လူငယ်တချို့ကတော့မင်းတက်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကနေတားဆီးဖို့ကြိုးစားခဲ့ပါတယ်။နိုင်ငံဆိုင်ရာနိုင်ငံခံရပြီးနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ဒီစင်ပြိုင်အုပ်ချုပ်ရေးအဖွဲ့ဟာမင်းတက်မျိုးပေါ်နေရာကလွှဲရင်မျိုးနယ်ရဲ့90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ကုတ်ကဲထားနိုင်တယ်လို့ဆိုထားတာပါ။ဒီအုပ်ချုပ်ရေးအဖွဲ့ကမြို့နယ်ထဲမှာရှိတဲ့မိဘတွေအနေနဲ့အသက်18နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုမြို့နယ်ပြင်ပထွက်တာခွင့်မပြုဖို့2021ခုနှစ်ကထုတ်ပြန်မှုပါတယ်။ဒီနှစ်ဇွန်လမှာလည်းဒီထုတ်ပြန်ချက်ကိုထပ်ထုတ်ခဲ့ရပါ။စစ်စေးရေးဂိတ်တွေကနေဖြတ်သွားတဲ့လူငယ်တချို့ကိုလှည့်ပြန်ခိုင်းခဲ့တာမျိုးရှိရဲလို့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပါတယ်။ဒါပိုချက်မှတ်လိုက်တဲ့သဘောပါ။ဒါကြောင့်ဒီလိုမြစ်တာရက်ခန့်ထုတ်ပြန်ရရဲဆိုတဲ့အကြောင်းကိုသူကဒို့အတန်ကိုရှင်းပြပါတယ်။
ကျောင်းသူကျောင်းသားလေးကလေးသူငယ်တွေတကြည်ရဲ့အိုးနဲ့ပါညာနဲ့အကုန်လုံးပေါင်းလိုက်တယ်ဆိုရင်စီပီရှောင်းနဲ့ပေါင်းလိုက်ရင်လူငယ်နည်းနည်းပဲရှိတယ်။အဲ့ဒီထဲမှာမှတဲ့တဲ့လူငယ်တွေကအကုန်လုံးမျိုးပေါ့နော်။အဆုလိုက်အတုံလိုက်ပေါ့နေ။အုံနဲ့ချင်းနဲ့ထွက်သွားတဲ့ခါကျရင်တဲ့ရွာထဲမှာဆိုဆိုစီခန့်အတွက်တန်ရှင်းလုပ်မယ်။ကျောင်းတန်ရှင်းလုပ်ဖို့ခေါ်လိုက်ပြီဆိုရင်ဟိုနိုတိုက်မိခင်ကြီးပဲလာတယ်။လူငယ်တွေမရှိတော့ဘူး။အဲ့လိုမျိုးတခုခုလုပ်မယ်ခိုင်းတယ်ဆိုရင်ပေါ့နော်လူငယ်တွေရက်ထွက်ရော်တဲ့မှာရက်ရွေရလုပ်မယ်ဆိုလို့လူငယ်တွေမရှိတော့တာမျိုးပေါ့လေအဲ့လိုမျိုးဂျုံလာတယ်ပေါ့နော
်ဆရာနာမတင်းကြီးမင်းတက်မျိုးနယ်မှာလူရည်9000ဝန်းကျင်ရှိရဲလို့သူကပြောပါတယ်ခုဆိုသူခံမှန်းကြည့်တော့4000ဝန်းကျင်လောက်ပဲရှိမယ်လို့လည်းပြောပါတယ်အုပ်ချုပ်ရေးအဖွဲ့ကကောက်နေတယ်လူရည်စရင်အတိအကျတိလာရရင်ထွက်သွားတာတတောင်းလားဒီထက်ပဲပိုများနေမလားကိုရောမယ်ပြပြသလောက်တော့ဒီထွက်သွားတဲ့လူတချို့ကတိုက်ပွဲရှောင်ရင်အိန္ဒိယနဲ့မလေးရှားရောက်သွားတဲ့သူတွေပါပါတယ်။တချို့ကလည်းဒေသကကွယ်ရေးတပ်ဖွဲ့တွေဝင်သွားတဲ့သူတွေပါ။ဒါပေမဲ့သူမြင်တာကတော့ဖြည့်သွင်းပြီးပါကိုပညာရေးနဲ့အလုပ်ကင်အတွက်ထွက်သွားတဲ့အရေးအတွက်ပုံများလာနေရပါ။ဒေါ်ကင်းမြဲသားသမီးတွေလိုပါပဲ။သူ့ငယ်ဆုံးသားကိုတခြားမျိုးမှကြောက်ထားရတယ်လို့သမီးတယောက်ကစင်ကာပူမှာအလုပ်လုပ်နေပြီးနောက်တစ်ယောက်လည်းထွက်ထုတ်ဖို့ပြင်နေရပါ။စာဝုန်းနေရအတွက်အရင်ကဒေါ်ကင်းဈေးရောက်ခဲ့ပေမဲ့ခုချိန်မှာဆိုင်ထွက်ဖို့လည်းမလွယ်ပါဘူး။သူ့သမီးတွေကမိသားစုကိုထောက်ပံ့ပေးနေရတာပ
ါ။ဒီနေရာလေးအဒီမျိုးတောင်းပြပါနိုင်လို့ကြားလာပြရဲ့အချင်းမကြီးရတဲ့အဒီမျိုးဒီမိသားစုစာဝုန်းနေလို့ထက်ခဲနေလို့အဲ့ဒါဘုကန်ပါလေကြားလာပြအချင်းမကြီးရတဲ့အနေနဲ့ကြီးသတ္တမင်းကိုသမီးကြီးကြားကြရတယ
်စစ်ကြအာနာပိုင်တွေကတော့မင်းတက်မျိုးပေါ်မှာចောင်းသုံးចောင်းပြန်ဖွင့်နေပါရဲ့ဒါပေမဲ့ရွာဘက်ကကလေးတွေအတွက်တော့လုံခြုံရေးနဲ့သွာလာရေးကြောင့်အခက်အခဲရှိပါတယ်မင်းတက်ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းမိဘတွေအနေနဲ့မိမိကလေးကိုစစ်ကောင်စီဖွင့်ထားတဲ့ចောင်းမထားဖို့ပြောဆိုထားတာပါရွာတော်များများမှာဂျားကာလာပညာရေးကိုတူကိုထအကြောင်းနေရှိနေပေမဲ့ နေရာလိုအပ်ချက်နဲ့ပညာရေးအဆင့်တန်းအားလုံးကိုမလွှမ်းခြုံနိုင်သေးပါဘူးအလုတ်ကံဘက်ကိုကြည့်မယ်ဆိုရင်မင်းတက်လူငယ်တွေမှာရွေးစရာကတောင်ရအလုတ်ဒါမှမဟုတ်အစိုးရဝန်ထမ်းအလုတ်တွေရှိပါတယ်တောင်ရလုတ်ပြီးအသက်မွေးဖို့ကပြိပခါနဲ့သွားလာရေးပြဿနာတွေကြားမှာလုတ်ကင်စားသားဖို့မလွယ်တော့ပါဘူးဆရာနာရှင်လောက်ကအစိုးရရုံမှာအလုတ်လုတ်ချင်တဲ့လူငယ်ဆိုတာကလည်းမရှိသလောက်နေပါရဲ့စင်ပြန်အုပ်ချုပ်ရေးအဖွဲ့ကလည်းသူ့မှာဝင်လုပ်နေတဲ့ဝန်ထမ်းတွေကိုလစာငွေကြေးမထောက်ပံ့ပေးနိုင်သေးပါဘူးဆလိုင်းအောင်ကအသက်20ကျော်ရွယ်လူငယ်တယောက်ပါဆရာနာတိမ့်ပြီးနှစ်နှစ်ကျော်လောက်အထိကိုကိုတူကိုထအကြောင်းမှာကလေးတွေကိုစာသင်ပေးခဲ့ပါသေးတယ်ဒါပေမဲ့သူ့မှာဝင်ငွေတော့မရှိပါဘူးဒါကြောင့်ပဲမိသားစုအတွက်သူ့ချွတ်အလုပ်လုပ်ဖို့လမ်းကိုရွေးလိုက်ရတာပါမင်းတက်ကနေရင်တိတ်တိတ်နဲ့ထွက်လာရတဲ့လမ်းမှာလဲတော်လန်ရေးတပ်ဖွဲ့တွေရဲ့စစ်စေးရေးဂိတ်ထက်စစ်တပ်ဂိတ်တွေဖျက်ချင်မှသူပိုးပူပန်ခဲ့ရတာပါ။
လမ်းမှာတွေ့ရတာအကြောက်ဆုံးပဲ။
သူတို့နဲ့လမ်းမှာတွေ့ရတာအကြောက်ဆုံးပဲ။လမ်းမှာမိသွားမယ်ဆိုရင်မပြီးဘူးလေ။ကိုဘက်က CDF ကဆိုရင်ဝန်ရင်ပေးတာလောက်ပဲရှိမှာလေ။သူတို့ကကြာဖမ်းမိတဲ့သူဆိုရှေ့တန်းပို့ပြီးအတုံးချတာလို့လုပ်သေးတယ်။ဖမ်းမိပြီဆိုအလုံးမပေးဘူး။
အခုနိုင်ငံသားမှအလုပ်ရဖို့ဆလန်းအောင်တယောက်စူးစမ်းနေရပါချင်းလူငယ်တွေအပေါ်ပဲဝန်တုံးဝန်ပိုတွေအားလုံးပြိနေသလိုခံစားရလို့ဒါကိုမမျှတဘူးလို့သူမြင်ပါတယ
်အခုကရှိသားလူငယ်တွေပဲဒီလိုပြိဆက်နေရတယ်အထူးသဖြင့
်အခုကရှိသားလူငယ်တွေပဲဒီလိုမျိုးပြိဆက်နေရတယ်အထူးသဖြင့်တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စကိုကျွန်တော်တို့မင်းတပ်သားတွေပဲကူခတ်နေရမှာဆိုရင်ရှေ့တန်းသွားတဲ့လူငယ်တွေကတယောက်ပြီးတယောက်တဆုံချုံနေရမှာပဲနိုင်ငံရေးပြန်ကောင်းလာရင်ရှေ့ဆက်လုံးနိုင်မယ်လူငယ်တွေကမရှိတော့ဘူး
လူငယ်တော်ရင်းများဟာဒေသပြည်သူကဝေးတဖွဲ့တွေတဲကိုဝင်ခဲ့ကြပါတယ်။ဒါပေမဲ့အားလုံးကခုချိန်ထိမတောက်ခံနိုင်တာလည်းရှိပါတယ်။ကိုတမ်လင်းကအသက်20ကျော်အရွယ်ခရစ်ယာန်ဘာသာရေးဆရာတယောက်ပါ။ငင်းချမ်းစွာဆန္ဒထုတ်ပေါ်တာကိုအကြမ်းဖက်တုတ်ပြန်တာတွေကြုံပြီးရတဲ့နောက်မှာသူခုခံတော်လင်းတဖွဲ့ကိုဝင်မို့ဖြစ်လာခဲ့ပါတယ်။ပြင်းထန်တဲ့စစ်ရေးလေ့ကျင့်တာတွေကြုံရတဲ့အခါတချို့တပ်သားတွေခံနိုင်ရင်မရှိရဘူးတွေးခဲ့ရပါတယ်။သူကိုယ်တိုင်လည်းရှေ့ရန်တွေထိဝင်တိုက်ခဲ့ပေမဲ့မကြခင်မှာပဲတိုက်ပွဲရဲ့သဘောတိုက်ပွဲရဲ့သဘာဝကြမှာအတော်ယုံကန်ခဲ့ရပါတယ်။တမ်လင်းကခုချိန်ထိချင်းပြည်နယ်မှာပဲနေနေတာပါ။ချင်းလူဖွဲ့စီအတွက်တက်နိုင်တဲ့ဘက်ကပါနိုင်မှုကိုတူကိုထအကြောင်းတွေကိုထောက်ပံ့ရေးအပိုင်းမှာကူနေပါတယ်။ထွက်သွားတဲ့သူတွေကိုတော့ကိုယ့်အတွက်ပဲကိုကြည့်ရတဲ့သူတွေအနေနဲ့သူမြင်ပါတယ်။
ကျွန်တော်ကတော့ဒီလမ်းထားသွားတာလေသူလမ်းထားသွားတာလေသူချာကြည့်နေမှာကျွန်တော်အလုပ်ဆရာဖြစ်ဖြစ်တော့နော်ဒီတော့အဘဘီရကျွန်တော်ခံယူခဲ့တယ်နော်ဟောဒီအဲတာဝေးမှာခက်ခဲနေတဲ့လူတွေတူကိုအားနာတယ်တွားခေမှာဆိုဆိုတော့ကိုလေးဟိုဒီလိုမျိုးမျိုးကြီးဖြစ်ပြီးနိုင်နေနေရချာနိုင်နေနေရတော့ဘယ်သူမှအကြောက်ရှင်တွေတွေ့မရှိတော့ဒါမျိုးခံယူချက်ချင်းတွေကိုလေးရပါမယ်
မင်းတဲမျိုးကထွက်ခွင်ကိုဂျွန်လာနောက်ပိုင်းမှာပြန်ဖြေလျှော့ထားတယ်လို့ကိုရောမန်ကပြောပါတယ်။သူကတချိန်မှာလူအခွင့်ရေးအပြည့်အဝရဖို့အခုချိန်မှာလူတိုင်းပြည့်စက်ရတာတော့ရှိမယ်လို့ပြောပါတယ
်။အားလုံးရဲ့တော်လှန်ရေးဖြစ်တယ်ဆိုရင်မြင်သေးကြမို့နော်။နားလည်ကြမယ်ဆိုရင်ပေါ့လေကျွန်တော်တို့ရှေ့ဆက်အကုန်လုံးပြည်သူနဲ့ရောတော်လှန်ရေးဖွဲ့စည်းနေတဲ့အကုန်လုံးပေါ့နော်ပူပေါင်းလက်တွဲဖို့အဆင်ပြေမယ်ထင်ပါတယ်။ဒီတော်လှန်ရေးပြည့်လျော့သွားလို့လူအခွင့်ရေးဒီအပြည့်ဝရလာတဲ့အချိန်ကျွန်တော်တို့ကိုယ်တိုင်တိုက်ယူနေရတဲ့အချိန်မျိုးလူခွန်ကြီးအပြည့်ဝရလာတဲ့အချိန်မျိုးဆိုရင်တော့ကျွန်တော်လူခွန်ကြီးအပြည့်ဝအကာအကွယ်ပေးဖို့အဖြစ်လာပါပေါ့နော
်လူငယ်တွေနဲလာတာကတော်လှန်ရေးအဖွဲ့ခေါင်းဆောင်တွေအတွက်တော့ပြဿနာရှိနိုင်ပါတယ်ဒါပေမဲ့လည်းဒါကမြန်မာနိုင်ငံလုံးကမိသားစုတွေကြုံနေရတဲ့ပိုးကြီးမားတဲ့ပြဿနာတွေပါမိသားစုတွေဟာပြိပခါနဲ့နေရဲဆုံးဝါရတာကြားမှာအသက်ရှင်ရက်တည်ကိုမနေရုံးကန်နေရပါတယ်မိဘတွေဆိုတာကလည်းတာသမီကိုပိုကောင်းတဲ့အခွင့်အလမ်းတွေရစေချင်ကြတာပါပဲတာသမီတွေနဲ့မခွဲချင်လဲပဲဝင်ငွေရှိဖို့ကလည်းလိုပါသေးတယ်မိဘတွေဟာကိုတာသမီတွေပြိပခါတွေရဲ့အဝေးမှာဘေးကင်းကင်းရှိနေစေချင်ပါတယ်ဒေါ်ကင်းလိုပေါ့
ဒီလိုမရှိရဲ့ဒီမှာကြည့်စေတဲ့သူအမရှိဘူးဒါနဲ့သူပါရစ်ဖြစ်ပြီးလို့ဒီကောင်နဲ့နည်းနည်းတဲ့မြောက်တဲ့နေရာမှာအင်းခန်းတဲ့နေရာမှာဒီမင်းဒီဖေးမောင်မင်းလေးကအစ်ချမ်းသာကြပေါ့။နေနိုင်လေးကောင်းနေတော့အဲ့ဒီမျိုးကြတဲ့မျိုးကြီးဟိုရောက်ပြီးရမရဘူးအိမ်မကြီးကနေအဲ့ဒီလေးကြီးရမှာ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ဆန္ဒရှင်ဒေါ်လိုင်းရဲ့ပဋိပက္ခလက်နက်ကင်တိုက်ပွဲတွေကြားမှာလူငယ်တွေနဲပါလာတဲ့မင်းတက်မျိုးအကြောင်းတင်ဆက်ခဲ့တာပါ။တို့တန်ဝိုင်းတော်သားတွေကတင်ဆက်ခဲ့တာဖြစ်ပါတယ်ခုတော့ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအလှည့်ကြပါပြီ။လူတွေရဲ့ဝစ်စားစီရင်ပုံအပေါ်နိုင်ငံတော်အာဏာစက်ကိုအသုံးပြုပြီးကန့်သတ်တာမျိုးရှိတယ်မှန်လား။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်မှာမြမအမျိုးသမီးတက်မကကနော်ခင်စန်းထွေးနဲ့ဥတ္တမောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်
ကြာခင်ကအီရန်နိုင်ငံမှာစက်တင်ဘာလ16ရက်နေ့ကမာဆာအာမီနီနှစ်ပတ်လည်လှုပ်ရှားမှုတွေဖြစ်ခဲ့ပါတယ်။ခေါင်းချုပ်ဘဝကိုသတ်မှတ်ထားတဲ့အတိုင်းမဟုတ်ပဲယော်ဒီယော်ရဲ့စီလိုဘာသာရေးရဲ့အဖန်ခံပြီးရဲလက်မှာပဲကွယ်လွန်သွားခဲ့တဲ့ကတ်မျိုးသမီးငယ်မာဆာအာမီနီကွယ်လွန်သွားလို့မနစ်ကဖြစ်ခဲ့တဲ့လူလူဆန္ဒပြပွဲရဲ့နှစ်ပတ်လည်လည်းဖြစ်ပါတယ်။ကျွန်တော်တို့အာရှတရုတ်ပြည်မှာတော့လူတွေရဲ့ဝတ်စားစင်ပုံနဲ့ပတ်သက်ပြီးဥရေချမ်းတရက်ကိုထုတ်ပြန်လိုက်တာကြောင့်တရုတ်ပြည်ထဲမှာလည်းအခုချိန်မှာအငင်းခုန်ဖြစ်စရာဖြစ်နေတယ်လို့သတင်းတွေမှာတွေ့ရပါတယ်။ဒီပတ်နိုင်ငံတော်နဲ့ဝစ်စားစီရင်ပုံအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြန်မာအမျိုးသမီးတမကကထွေထွေအတွေ့အမှုနော်ခင်စန်းထွေဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါရှင်
။ဟုတ်ကဲ့။လူတွေရဲ့ဝစ်စားစီရင်ပုံကိုနိုင်ငံတော်ကနေမှကျွန်တော်တို့ပြဋ္ဌာန်းဖို့ကြိုးစားနေကြတယ်။ကြိုးစားလဲကြိုးစားလာကြတယ်ဆိုတော့ဒီလိုဝစ်စားစီရင်ပုံကလူတယောက်ချင်းရဲ့ကိစ္စလားနိုင်ငံတော်ရဲ့ကိစ္စလားဆရာမဘယ်လိုထင်ပါလဲခင်ဗျာ
လူတယောက်ရဲ့ဝစ်စားစီရင်မှုနဲ့ပတ်သက်လို့အဲ့ဒီလူတယောက်တဦးတယောက်ကပဲဆုံးဖြတ်ပိုင်ခွင့်ရွေးချယ်ပိုင်ခွင့်ရှိပြီးတော့မှနိုင်ငံတော်ရဲ့ပုံရိပ်လို့ပြောတဲ့နေရာမှာဘာသာရေးဒလစ်ထုံးတမ်းပဲဖြစ်ဖြစ်အရင်ကျေးမှုအရာပဲပေါ့နော်ဆူဆူရရထိခိုက်စေတဲ့တချို့ကန့်သတ်နယ်မြေတွေနေရာတွေမှာဝစ်စားသွားလာတာနဲ့ပတ်သက်ပြီးတော့မှကန့်သတ်တာကလွဲလို့နိုင်ငံတော်ကဝန်မပါတဲ့ဦးလူတဦးတယောက်ချင်းစီရဲ့လွတ်လပ်ခွင့်ပဲဖြစ်တဲ့လို့တော့ကျွန်မအနေနဲ့မြင်ပါတယ်ရှင
်လူဖွဲ့စည်းတိုင်းမှာပေါ့နော်ဒီလူများစုနဲ့သဘောကွဲတဲ့လူနည်းစုဆိုတာဒါရှိတဲ့ဆင်မြဲပါပဲအဲ့ဒီလိုလူနည်းစုအပေါ်မှာလူများစုကြီးနဲ့နိုင်ငံတော်ကဘယ်လိုများသဘောထားသင့်ပါသလဲဆရာမ
ဆိုတော့လူတဦးတယောက်အနေနဲ့ဒီလူမျိုးတစ်မျိုးရဲ့အရင်ကျေးမှုကိုဥပဒေနဲ့ကန့်သတ်တာမျိုးချုပ်ချယ်တာမျိုးတားမြစ်တာမျိုးကဖြစ်ကိုမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ကျွန်မကတော့မြင်တယ်။နောက်တစ်ခုကဒီလူတွေရဲ့ဝတ်စားဆင်ရင်မှုပေါ့နော်အဝတ်အစားရွေးချယ်မှုတွေကိုဒီတားမြစ်တဲ့ဆွမ်းနာပြောထားတဲ့ဥပဒေမျိုးဆိုတာကတကယ်နိုင်ငံတကာလူအခွင့်အရေးစံချိန်စံနှုန်းတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တဦးတယောက်ချင်းစီရဲ့ဒီလွတ်လပ်ခွင့်တွေအပေါ်မှာကန့်သတ်ချက်တစ်ခုကိုအသက်သွင်းတာလို့လည်းကျွန်မအနေနဲ့ရှုမြင်တယ်ဒီလိုဥပဒေနဲ့ဝစားဆင်မှုကိုကန့်သတ်တာကလူအမျိုးမျိုးကွဲပြားနေတဲ့နိုင်ငံမျိုးပြီးတဲ့အခါကျရင်ခုနပြောတဲ့လူနည်းစုလူတွေအတွက်ပြီးရင်မတူကွဲပြားမှုတွေနဲ့ရှင်တွဲနေထိုင်တဲ့လူမှုပတ်ဝန်းကျင်အတွက်ဆိုရင်ဒါတို့ရဲ့ညီညွတ်စွာနေထိုင်နေမှုကိုလည်းထိခိုက်လာစေနိုင်တယ်။နောက်တစ်ခုကဒီမတူညီတဲ့လူမှုပတ်ဝန်းကျင်အတွင်းမှာပုံပြီးတော့မှယုံကြည်မှုတွေညော့နေလာတာတွေလည်းကြုံရကောင်းကြုံနောက်တစ်ခုကအာနာဆိုတဲ့အဟာကိုကျမတို့ကြည့်ရမှာပေါ့နော်ဆိုတော့ကျမတို့နားလည်ထားတဲ့အာနာဆိုတာကလှုပ်ချင်အောင်လှုပ်နိုင်တဲ့လှုပ်ပိုင်ခွင့်မဟုတ်ဘူးပေါ့နော်အာနာဆိုတာကတာဝန်တစ်ခုလို့တော့ကျမကတော့သတ်မှတ်တယ်။ဒါကြောင့်ပေါ့နော်ဒီလူဖက်စီမှာဖွံ့ဖြိုးတိုးတက်စေတဲ့တကယ်စိတ်ဆန္ဒအမှန်တကယ်ရှိတယ်ဆိုရင်တော့ဒီလိုအတင်အဓမ္မပိတ်ပင်တားဆီးတာတွေကန့်သတ်တာတွေကိုမလှုပ်သင့်ဘူးလို့တော့ကျမမြင်တယ်
။ဟုတ်ကဲ့ဆရာမဥရိတက်ကိုကျွန်တော်တို့ဒီပြထားပြီဆိုတဲ့အခါပေါ့နော်ဥရေတည်အောင်မှုရှိတော့အင်းနဲ့အားနဲ့ဒါလှုပ်ဆောင်ရတာတွေရှိတယ်ဆိုတော့ဒီလိုလှုပ်ဆောင်ရတာကြောင့်နိုင်ငံတိုင်းကနီးနဲ့ပေးဆက်ရတွေကဘယ်လောက်ထိကြီးမားတတ်တယ်လဲအထူးသဖြင့်ရင်ကျေးမှုအရွေတွေနဲ့ပတ်သက်လာပြီးတော့တားဆီးရတဲ့အခါမျိုးတွေမှာပေါ့နော်ဘယ်လောက်ထိအကျိုးဆက်တွေအကြီးမားတတ်တယ်လဲဆရာမ
ဆိုတော့ဥပဒေတစ်ခုပဲဖြစ်ဖြစ်ဒီစီမင်းတရက်ကိုပဲဖြစ်ဖြစ်ပေါ့နော်ပြဋ္ဌာန်းတဲ့အခါမှာဘာကြောင့်ပြဋ္ဌာန်းဖို့လိုတာလဲဆိုတဲ့အကြောင်းရင်းကိုတော့ကျမတို့သေချာသိဖို့လိုတယ်။အများပြည်သူအတွက်တကယ်ကိုအကျိုးမရှိတဲ့ဘလို့စီမင်းကိုမှအတင်းဟိုအာရမပြဋ္ဌာန်းတာမျိုးတွေကလည်းဖြစ်သင့်ဘူး။နောက်တစ်ခုကကြတော့ဒီဥပဒေရဲ့သဘောတဘာဝအရာပြဋ္ဌာန်းအကောင့်ထဲဖော်လိုက်ပြီဆိုပါစို့ဖော်လိုက်ပြီဆိုရင်အဲ့ဒီဥပဒေကိုအကောင့်ထဲဖော်ရမှာလှုပ်ဆောင်မဲ့ဒီလှုပ်ရှားမှုတွေအတွက်ကိုအနည်းဆုံးတော့ဒီ ဒီနိုင်ငံတော်အနေနဲ့ကုန်ကြမ်းစိတ်တွေကိုထပ်ပြင်ဖြစ်သွင်းပေးရတော့မှာဖြစ်တယ်ဒီလိုကုန်ကြမ်းစိတ်တွေမှာလည်းခုနပြောလိုမျိုးကြဲကြဲပြန့်ပြန့်စောင့်ကြည့်ကြမှတ်ရတာတွေဒီပြဌာန်းဖို့နဲ့ပြည်တံတွေကိစ္စဥပဒေတွေကိုကောင်းချေဖို့ကိစ္စတွေမှာနိုင်ငံတော်ရဲ့ပဏာငွေကိုအသုံးပြုရတော့မှာဖြစ်တယ်ဒါပထမတစ်ချက်ပေါ့ဒုတိယတစ်ချက်အနေနဲ့ကကြတော့ ဒီပြဌာန်းလိုက်တဲ့ဥပဒေတစ်ခုချင်းစီအတွက်ကိုတိုက်ဆိုင်ရာဒီလိုအပ်ချက်တွေပေါ်မှာမူတည်ပြီးတော့မှတိုးချဲ့ဖွဲ့စည်းရမယ်ဌာနတွေအင်ဂျင်စီတွေလူသားရေးမြစ်တွေကအစဒီကုန်ကြမ်းစိတ်တွေပါထပ်သွင်းစဉ်းစားရမယ်အပိုင်းရှိတယ်။တတိယတစ်ချက်ကကြတော့ဒီပြဌာန်းလိုက်တဲ့ဥပဒေတွေအကောင့်ချက်ဖော်ရမှာစောင့်ကြည့်ဖို့အတွက်ဆိုလို့ရှိရင်အခုခေတ်ရေးစီးကြောင်းပဲပြောပြောဒီအန်တီကင်းလို kuna athau ku pyu pisi lo myo digital ku ya lo myo ayin ni myon nan mu de ko tu ra lou ya raw ma phit de so ro upine ta khu pya chan lai bi so yin tu ya naw set twe ma naingae raw ani nai ga lu da ayin myet de pa win li ngwe che ayin myet de ba tu ro ga that pi raw ma that law pi raw ma yin ni myon nan ya da de ko lou la ya raw ma phit de naw that ta ya mu ta khu ga ba phit nai le so lo shi yin The Umidi Piatan Lighting Jow, Agantan de Nyaito, Nyala, Dwe Jamo, A Nagango, a Le Pepe Pippi, Siway, a Yabe Pippi, when I chinjare, Ki Dari, a Dwego, Agantari, a Bobidoma Pisime, a Lochini Muma, Dinagan Dwe, the Dijan Wingwidigo, Tipala Ramu, Yonela Ramu, a Lochini Digo, let Abidoma, Tayana Melo, Rajamagar, Mimi Varashi.
A cool deal be a Uli Jano Webono. Would a cardung of the Maringama so in there? ဒါကတော့မြန်မာဆိုရှယ်တဲ့လမ်းစဉ်ခက်ကပေါ့ဆိုတော့ကာဝင်ဝတ်ထားတဲ့ဗျူးသီးတယောက်ရဲ့ပုံနဲ့ပေါ့နော်ကျွန်တော်တို့ချယ်ရီမဂ္ဂဇင်းထင်ပါတယ်နော်ကျွန်တော်ညနေဖုန်းရိုက်တဲ့အခါမှာအဲ့ဒီတော့ကအာနာရှင်ဥဒီဝင်ကမကြိုက်လို့လွင့်ပြလိုက်ရာစပြီးတော့ကျွန်တော်တို့ဝတ်စားစင်ပုံတွေကိုစင်စာလောက်ခဲ့ဘူးပါတယ်ကျွန်တော်သင်းမောအမေဇင်းထုတ်တဲ့အခါမှာလည်းနော်ခေတ်လူငယ်တွ ောတာကတော့ဒါကအမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းတာလို့ဆိုပါတယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့တိုင်းသားလူမျိုးတွေအားလည်းအမျိုးမျိုးရှိတယ်။နော်ဒီထက်မှလည်းဝတ်စားစင်ပုံတွေအမျိုးမျိုးရှိနိုင်တယ်။ဥမာနာဂဆိုရင်ဝတ်စားစင်ပုံကတစ်မျိုးဖြစ်တယ်။ဒါကတခြားသောလူမျိုးတစ်မျိုးရဲ့တောင်းကနေကြည့်မယ်ဆိုလို့ရှိရင်ရိုင်းတယ်လို့ပြောချင်ပြောနိုင်တဲ့ဝတ်စားစင်ပုံမျိုးဖြစ်နေတယ်ပေါ့နော်။ဆိုတော့လူခွေရရဲ့သဘောမှာလည်းမတူကွဲပြားတဲ့လူမျိုးတွေရဲ့ယဉ်ကျေးမှုကိုလေးစားရမယ်လို့ပါရှိတယ်။ခုနအမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းခြင်းလေးစားခြင်းနဲ့လူခွေရကပြောနေတဲ့လူမျိုးတွေရဲ့ယဉ်ကျေးမှုကိုလေးစားခြင်းကဘလို့များကွာခြားပါသလဲဆရာမ။
နောက်ခုနပြောတဲ့ဒီဝတ်စားခြင်းမှုတွေနဲ့ပတ်သက်ပြီးစဉ်းစားလုပ်ခဲ့တာတွေပါတယ်ရှိတယ်။ဆိုတော့အဲ့ဒါကိုကြည့်ချင်အဖြစ်လို့ပြောမလဲ။တင်းမာတဲ့ပုဂ္ဂလိကအမြင်တွေကိုနိုင်ငံရဲ့မူဝါဒအဖြစ်ကိုတုတ်သွင်းတဲ့တာတကားတစ်ခုလို့တော့ကျွန်မမြင်နေပေါ့နော်။ပြီးတော့အာနာရှင်တွေကတော့အာနာရှင်တွေရဲ့ထုံးစံအတိုင်းပဲသူတို့ရဲ့ဒီအာနာပို့ပြီးတော့မှခိုင်မာဖို့သူတို့ရဲ့အမိန့်မှန်သမျှလူတွေကလိုက်နာဖို့အတွက်နဲ့ဒီသူတို့ရဲ့အာနာတည်မြဲဖို့အတွက်ကိုသူတို့ရဲ့ဒီပုဂ္ဂလိကအမြင်တွေအယူအဆတွေနဲ့ဥပဒေတွေကိုလိုရင်းလိုတလို့စိတ်ကြရင်တို့ကတော့ပြဋ္ဌာန်းပြီးအသက်သွင်းနေမှာတော့ဖြစ်တယ်ပေါ့နော်ဆိုတော့အမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းတယ်ဆိုတဲ့နေရာမှာကျွန်မဥပမာနေနဲ့တခုပြောပြချင်တာကဥပမာထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျွန်မတို့ဒီဖျားတို့စေဒီတို့ဖျားเจ้าတွေကိုဆိုလို့ရှိရင်ဝင်ရောက်တဲ့ခါတွေမှာကျွန်မတို့ကအကောင်တို့တို့ဘောင်းမီတို့တို့ဂျင်မောင်းမီစတာတွေကိုဝတ်စားဆင်ရင်ပို့ကိုတို့ကတားမြစ်ထားတာမျိုးရှိရဲဆိုတော့တကယ်လို့ဝင်ချင်တယ်ဆိုရင်တော့မှကျွန်မတို့ဒီတပတ်လားအတမဟုတ်ရင်ထမိန်လားလုံးကြီးလားအဲ့လိုပုံစံမျိုးကိုကိုအလွယ်တကူဝတ်ပြီးတော့မှပြောင်းလဲဝတ်ဆင်ပြီးတော့မှဝင်ခွင့်ရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကတို့ရဲ့အမျိုးသားယဉ်ကျေးမှုကိုထိန်းသိမ်းတဲ့နည်းလမ်းတစ်ခုလို့လည်းမြင်တယ်ဆိုတော့ဘယ်လိုလူမျိုးပဲဖြစ်ဖြစ်အဲ့ဒီယဉ်ကျေးမှုကိုအဲ့ဒီကိုရောက်သွားပြီဆိုရင်လေးစားလိုက်နာကြရတယ်ဆိုတော့အဲ့ဒီဖျားဝန်းကျင်ခုနပြောတဲ့ဖျားเจ้าတို့အာနေရာတို့ဒီဖျားစီတီတို့ဘက်ကိုကြော်သွားပြီးအခြားအပြင်ဘက်ကိုရောက်တာနဲ့လူတွေကစိုက်တဲ့ပုံစံစိုက်တဲ့အဝတ်အစားနဲ့သူတို့ကသွားလာလက်ပတ်လို့ရတယ်ရှင်ဆိုတော့အဲ့ဒါကိုကြည့်ချင်းအဖြစ်ဆိုတော့လူတွေရဲ့ဝတ်စားစင်မှုကိုဘာမှတာမြင်ထားတာမရှိဘူးဒီခေတ်ရေစီကြောင်းအရာဒါမျိုးတွေမဝတ်ရဘူးဆိုတော့တာမြင်မှုတွေလည်းမရှိဘူးပေါ့နော်ဆိုတော့ဒီအပိုင်းကိုကြည့်မယ်ဆိုရင်တော့ဒါလူအခွင့်ကိုလေးစားလိုက်နာတယ်ဆိုတဲ့ဟာမျိုးကိုကျမတို့မြင်ရတယ်ပေါ့နောက်တစ်ခုအကြလည်း ဒီအမျိုးသားယဉ်ကျေးမှုကိုထိန်သိမ်းနေဆိုပြီးတော့မှပေါ့နော်ဒီဝတ်စားစင်မှုတွေကိုအခုတရုတ်ဘက်မှာဖြစ်သွားသလိုမျိုးဥပဒေမူကြမ်းရေးဆွဲပြီးတော့မှကန့်တန့်တာမျိုးကတကယ်တမ်းကဒီမိုကရေစီနဲ့လူ့ခွင့်ရင်ဆန်ချိန်ဆန်နှုန်းတွေနဲ့တော့တွေ့ဖက်နေတယ်လို့တော့ကျွန်မကမြင်တယ်ဒီလူခွင့်ရင်ဆန်ချိန်ဆန်နှုန်းမှာဆိုလို့ရှိရင်လည်းမတူကွဲပြားမှုတွေလူမျိုးစုတွေရဲ့ယဉ်ကျေးမှုကိုလေးစားရမယ်ဆိုတာပါထားတယ်ပေါ့နော်ဆိုတော့အဲ့လိုပါထားတဲ့ပုံမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကျမတို့မြန်မာနိုင်ငံအပါအဝင်ကျမတို့ရဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်ပေါ့နော်ဆိုတော့ဒါတွေကိုလေးစားလိုက်နာဖို့လည်းလိုတယ်ပေါ့လူခွင့်ရင်ဆန်ချင်းဆန်နှုန်းတတ်မှတ်ချက်တွေနဲ့ဒီတွေ့ဖယ်တဲ့ပြည်သူတွေကိုပို့ပြီးတော့မှနှိမ့်နာစေတဲ့ဟာမျိုးကန့်သတ်မှုတွေပို့ပြီးဖြစ်စေပြီးတော့မှလူမှုအတိုင်းဝိုင်းထက်မှာပို့ပြီးပကြီးပခဖြစ်လာနိုင်ခြေဖွယ်ရှိတဲ့မတရားတဲ့ဥပဒေတွေကိုလည်းကျမတို့ဒီပြည်တွင်းဥပဒေတွေအဖြစ်တင်သွင်းတာတို့အတည်ပြုတာမျိုးကိုမလုပ်သင့်ဘူးလို့လည်းကျမအနေနဲ့ကတော့တက်မိပါတယ်ရှင
်။ဟုတ်ကဲ့ဆရာမရေအများကြီးကျေးဇူးတင်ပါတယ်အခုလိုဖြေချပေးတဲ့အတွက်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တူကတော့မြန်မာအမျိုးသမီးသမဂ္ဂကအထွေထွေတွေ့မှု North East Century ဖြစ်ပါတယ်ကျွန်တော်တော်ပါပ
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုဦးတမောင်တန်းကတင်ဆက်ခဲ့တာပါ။မကြာခင်မှာလည်းပတ်စင်တစ်ဆင့်ကြာအရှနိုင်ငံရဲ့ဥရုယာတီနဲ့နာဂတ်ကဘာလေယာဆက်ပြိုးရေးကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်။ VOE ရဲ့ထုတ်လွှင့်ကြံ့နေတဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးလို့တယ်။ VOE email လိပ်စာက bambis@voenews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်း VOE ရဲ့ Facebook Messenger ကနေစာရေးသားပို့ပို့နိုင်ကြပါတယ်။တော်တက်ရှင်နေစီကရေးသားပို့ပို့ချက်တွေကိုစောင့်မျှော်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဆက်လက်နားဆင်ရမှုရှိပါတယ်ဗျာ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းကတနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဥရုယာသီနဲ့နာဂတ်ကဘာအစီအစဉ်လေယာဆက်ပြိုးရေးသတင်းတွေကိုမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်နဲ့စတင်ကျင်းပတယ်။ဆီးရီးယားစစ်ပွဲနောက်ပိုင်းအရေးပါဆုံးခီးစဉ်ဖြစ်သမရဘာရှာအဆက်ဟာတရုတ်ပြည်ကိုရောက်နေပါတယ်။ဒီလိုအချိန်မှာပဲတရုတ်နိုင်ငံကြီးရဲ့ဝင်ကြီးကရုရှားကိုသွားပြီးသမရပူတင်ကိုဖိတ်ကြားခဲ့ပါတယ်။အနာရှင်ရဲ့ခြေကုပ်မြဲနေစေဖြစ်တဲ့ရှစ်တောင်အာရှမှာတော့ထိုင်းနဲ့ကမ္ဘောဒီးယားမှာအတိုက်ခံတွေကိုဆက်လက်ဖိလိနေပါတယ်ဒီလိုအကြောင်းအရာတွေကိုစူးစိပြီးတော့ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုစောမိုးကျော်ကတင်ပြထားပါတယ်ခင်ဗျာ
စစ်ပွဲတွေနဲ့ကျင်းပနေတဲ့ဆီးရီးယားနိုင်ငံကအာနာရှင်သမ္မတဘာရှာအယ်အာဆတ်ဟာတရုတ်ပြည်ကိုစက်တင်ဘာလ22ရက်နေ့ကတရုတ်လေယာဉ်နဲ့ရောက်ရှိသွားပြီး23ရက်နေ့မှာအာရှအာကစားပွဲတော်ဖွင့်ပွဲကိုလည်းတက်ရောက်มาဖြစ်ပါတယ်။22ရက်နေ့တုန်းကတော့သမရရှိကျင်းပင်ကသူ့ကိုလက်ခံတွေ့ဆုံခဲ့ပြီးမဟာဗျူဟာမြောက်မဟာမိတ်ပြုခဲ့ပါတယ
်။ဆီးရီးယား是最早同新中国建联合国合法席位。
ဒီကနေ့ကျွန်တော်တို့နိုင်ငံပူးတက်ပြီးမဟာဗျူဟာမြောက်မဟာမိတ်နိုင်ငံအဖြစ်ထူထောင်ကြောင်းကြေညာသွားမှာပါ။ဒါဟာဆိုရင်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်လို့တရုတ်သမ္မတရှိကျင်းပင်ကပြောဆိုသွားတာပါ။ဒါအပြင်စစ်တမ်းကြောင့်တိုင်းပြည်ပျက်စီးပြီးငွေလိုနေတဲ့ဆီးရီးယားကိုပြန်လည်ထူထောင်ရေးအတွက်ကူညီသွားဖို့ကိုလည်းတရုတ်သမ္မတရှိကျင်းပင်ကကြေညာပြုခဲ့ပါတယ်။ဘာရှာအယ်အာဆတ်ဟာ1980ခုနှစ်ကနေ2000ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟာဖစ်အယ်အာဆတ်ရဲ့သားဖြစ်ပြီး2000ခုနှစ်မှာသူ့အဖေကသူ့ကိုအာဏာလွှဲပေးခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာ2011ခုနှစ်ကစတင်ခဲ့တဲ့အာရဗ်မျိုးဥတော်လိုင်းရေးမှာဒီမိုကရေစီလိုလားသူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ပြည်တွင်းစစ်ဖြစ်ပြီးလူ9သိန်းကျော်လောက်သေကတန်ပေါင်းများစွာဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြရပါတယ်။ဒီနှစ်ထဲမှာတရုတ်ပြည်ကိုဆီးရီးယားသမ္မတအာဆတ်အပြင်အနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူထားတဲ့အာနာရှင်အီရန်သမ္မတအီဘရာဟင်ရာစီနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုတို့အပြင်ရုရှားထိပ်တန်းကောင်းဆောင်တွေနဲ့လာရောက်ခဲ့ပါတယ်။စက်တင်ဘာလ20ရက်နေ့ကလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာရုရှားနိုင်ငံကိုရောက်ရှိနေပြီးရုရှားသမ္မတဗလာဒီမာပူတင်ကိုတရုတ်ပြည်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်။သမ္မတပူတင်ဟာတရုတ်ပြည်ကိုအောက်တိုဘာလထဲမှာသွားရောက်မှာဖြစ်ပါတယ်။တရုတ်ဟာမြောက်ကိုရီးယားနဲ့လည်းပုံမှန်နဲ့ဆက်ဆံရေးတိုးမြှင့်သွားမယ်လို့ North Korea Gangzang Kim Jong Un Russian and Yangu Yashin is in Tosu Gabare. A cool car, Kaban, Changwebia Muha, Pomu Pintan Labi, Tione Rashaga, Nangan the Chogo, Sion Tendu Nibare. A two the pin of democracy net Lu Quinego, Lazar Naina, Jim Machida, Anashin Nangani Tipare. Figure Yabandongaro, American Nangan Jai Wenji, Anthony Blinkinga.
A world where international law and the core principles of the UN Charter are upheld and where universal human rights are respected.
American and now dining and Niga Usane in Azure got the pair, Didi Dada, Quebia Lani Bare, Dabimedi in Azure, Dika, Quebia Mugado, Digani Gabas and Damburi look Cosure, Democracy Lola Quin, Lu Quinine, Tia Ubri Sumo Yedugo, Malina Osune, Lina Dambo Tare Osube Pipare, Akulo Jane Mabe, Democracy Ne Lu Quin Ye, Akonshin Danjem Machibe, Anashinne Janshinne Dede, ASEAN data rega, Thai nga male, Sita ne bayansi ne jizu re nga ye pongzango sanchin de, Adai khan nga ye in aazu rego uti chenbo nera tuya pare. Atu tpye no, Natang Salegu ne Sita ana tenga rega sanchin la gere in aazu pide, Shedo chi paadi, Move forward paadi go pima thani nera tuya pare. Sabde mala nasaya nega Thai diya yongchou ka ne MFP, Shedo Chi Padiye, Mutami Ludo Kuzlet Upite, Pandiga Wunichko, Yadaban, Ludo Kuzle Pikwen Pilai Bare, Tugo Tengere Swejagaro, Lungere Sadon Nega, Tu Boyuzin Yakebi, Facebook Ma Tengere Double Nidema, Payenbongo Lenu Tuni de Double Pare, Dressuga, Ye you get up Pibare, Tode de Nyeshide, Tatunze Mani Yue, Lunga Nanga Yedama, Pandika Wunich Ha, Landan Siwa Yine Nangan Yeti Banjao, LS Sigani Buelun Yatadu, Pinyada Mutami to Upibi, Jobian Tanja, Tinsetu, Tren, Edidat Ule Pipare, Tuha Natansale Gunet, Setaga Anatemi Nabai, Seocho Yego, Usan Sanchin Gedule Pipare, Cambodia Maro, Septemala Nasetti and Ega Tinshade, Adaikan Gondan Upide, Alenya Padilo, Debe Yare, Candlelight Party, CLP Party Gaza to Upizu, Tet Satago, Wijay Lele Munet Susabi, Town Dan, Tanine Chala Chagabi, Dangwe, Dola, Tondong, Tondong Jo, Chamakibare, Cambodia go to Ude Uchokere, Anashin Honsanga, Tuta Homanego, Anna Lubigabi, Asoya Ate Tela Bime, Cambodia Man Nangan Ye Ya Pine Mudeha, A Yangalube Sessine Omago Popiani Delu,
အကဲခတ်တွေကတော့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံချင်းကိုယ်စားမှုကြောင့်စူးစီးပြောပြခဲ့တာပါ။ဗီဒီယိုမှာပိုင်းတင်းနေနဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးလေယာဉ်စပြည့်သတင်းတွေကိုကြည့်ရအောင်ပါ။တွင်းကုန်လိုက်စွန်းတွေကိုစစ်ကောင်စီကဘလို့တီးပြုတ်ပေးနေပါလဲ။ဘိုးဘန်ဒေါ်လာဈေးတက်မှတ်ချက ီးပွားဆက်ဆက်သတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြေးရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွန်ချွန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့တွင်းကုန်လိုင်စင်လျှောက်ထားရမှာဗန်ချက်လက်ပြရမလို့ပဲခွင့်ပြုပေးနေရဆိုတဲ့သတင်းနဲ့စတင်ပါတယ်။တရုတ်မြန်မာနယ်စပ်ကိတ်တွေဖြစ်တဲ့ကမ်ပိုက်တီချင်းရွှေဟော်နဲ့မူဆယ်တရက်ငါးမိုင်ကုန်သွယ်ရေးစုံတွေကနေမြန်မာဘက်ကိုတွင်းကုန်ပစ္စည်းတင်သွင်းမှုတွင်းကုန်လိုင်စင်လျှောက်ထားတဲ့အခါမှာ credit avoidance bank statement မူရေးအချက်လက်တွေကိုပြရမလို့ပဲခွင့်ပြုပေးနေရလို့ဟုန်တယ်တွေကပြောပါတယ်။တရုတ်နယ်စပ်ကတွင်းကုန်ပစ္စည်းရဲ့အတွက်လိုအပ်တဲ့နိုင်ငံခြားငွေကိုဗဟုပန်ရဲ့ online trading အစီအစဉ်ကနေဝယ်ယူလို့မရတော့တဲ့အတွက်ကုန်သွယ်ရေးဦးစီးဌာနဘက်ကဖြေလျှော့ပေးလိုက်တာဖြစ်ပါတယ်။ Lashima, Nezaga, Dingo, Pisid in a Patalu, Mahubaye, Online Trading Ciziani, Tami Oza, Utasi, Gozi, Sula, Jinyanyamia, Tan, Tamni, Dingo, Pisi, Draguda, Nanganyawi, Yaucha, Benia, Chibare, Dingo, License, Shoutamu, Gomni, Nine, Bangwe, Saint Domo, Bogum, Demu Yangwe, Damamho, the Chowungwe, Wiaojo, Pinin Bangani, Wiltajo, the same Banga Tobide, a Tauta Credit Advice Ne, Bangwe, Sinner, Ban Statement, Muyentin Piaia Senegu, Pigre, Ogula, Tianiga, Satting it up, Chibare.
Bohubaye, don't lang with the Magin Yozirija, Song Shomurishinirello, Roba Lungi Shimiga Pio Sutavare. Tiawin Roba Timpo to Winine, Bohubaye the Dola in Yuzi, Yamatin win the Tautiane Twetche Yawini Araja, Tiamu win Timpo to Riga, Po Twetche Kainirello, Roba Lungi Shimiga Piovare. Gonderinine, Roba Pimpa Yon Chamugani Yashilare, Puko Yangwe Dolago, Pimpa Zigwema Yon Chakwe Yamesuye, the Dolago, don't hang I would take Yashima Pipare. Bohube in Yuzi, Natalia Jenna Yon Chayaredwe, and Yemi Yashirebi, they say in a wounded his social carelo, Roba Lungishin Uga Piovare. Daja, Gondem Yazuga, the Amu in Timbu Muguda, Losala Jare Losuare. Leshi, Nangaga Roba Zigwema, the Dango, American Dola Tau Chaya Joti Pauzishi Nebi, Pindu Zigwemaro, Roba Tabango, Tau Shia Wunjin Pauzishi Nevare.
India Nangangu, Gondi Mate Mualu, Sija Sen Nibare. India Nama Neza Murima, Lumoe Tigioni Pipo get up away, and Ya Tidaga type very jaw, Nesakunde Lungani, Janagia Etwa. Inyanangu, a diga de monide, Gondi Ziguga, a Yahweh AB, Seja Sinielu, Gondi Yahweh look at Duriga Piovare. Gambine, Mobine, Tanina Idaibawe, Gondi Tresia, Didarima, Gondi Lochot Pitagu, Don Long Ayagani, Don Long Kunia Jetwe, Sia Shinibi, Gondi Changaro, the Pitagu, Kunatong Jetty, Bauzi Shinivare.
Oh, don't you have the shop, don't you call Gondi what TV teacher? ลงช่องลงช่องตังค์ดีๆนะนี่เนี่ยอ่ะติดีหมดติดีอ่ะซึ่งดีเนี่ยไม่ใช่เนี่ยโปไลน์ถ้าฮอลลีฮอลลีเดียวอะไรแบบนี้อะกูสอรี่โปนี่บ่อะแต่กูจะตัดตัวไปไล่อ่ะตัวไล่อ่ะกูจะคงดีอ่ะแม่นูเนี่ยอ่ะกูจะสู้พี่อ่ะ6 ซิโรโรตัวอดิกตัวถอดอ่ะอินเดียเนี่ยเบงกลาอ่ะอินเดียเนี่ยเบงกลาถอดอ่ะอินเดียจะตะมูลาเป็ดกับจาดิตะมูลาเป็ดกับกงเสียเป็ดจาไว้จ้ะอะกูนี่เลยสรุปแล้วตะคามาไม่ตัดละอินเดียเอาเผ่วันเนี่ยตะมูลาอินดีตัวลงเนี่ยอ่ะเนาะเบงกลาก็เลยจะเชิญแล้วจะลอกที่บ่โอ้ตะปะก็เป็ดอยู่สรุปอดิกช่วงอ่ะแล้วตัวอินเดียอินเดียตะปะเป็ดไล่ไปสรุปอะกูก็มาเลยเสียอีกอย่างอ่ะ
မြန်မာကွန်ဒီကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကတင်ပို့ရောင်းချနေရဖြစ်ပါတယ်။အိန္ဒိယနယ်စပ်ကမတည်ငြိမ်မှုတွေအပါအဝင်အိန္ဒိယမြန်မာကွန်ဒီလမ်းကြောင်းဖြစ်တဲ့တမူးခလီကာလမကြီးမှာတိုက်ပွဲတွေဖြစ်ပွားနေရကြောင်းအခုနှစ်ဇွန်လပိုင်းကစလို့အဲ့ဒီလမ်းကြောင်းကနေကွန်ဒီတင်မှုရပ်တန့်ခဲ့တာဖြစ်ပါတယ်။ လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကအနည်းငယ်တင်မှုမှုရှိနေတယ်လို့ကွန်ဒီကပြောပါတယ်။
เดี๋ยวเรามาเจ้าเนี่ยก็ว่าแต่ก็เราไม่ได้ชี้ยาตัวชี้เอาชื่อชื่อมาพวกเราเลยเนี่ยบ้าเราบ้าเราไม่ได้ก็ว่ากันเรื่องการเนี่ยถ้าเราไม่ได้ขนาดนั้นก็ไม่ได้นะพูดดีเลยคือเราก็เลยรวยจนถึงขนาดนั้นเราต้องรวยอย่างเดียวเราต้องอย่างเช่นเราเนี่ยเราต้องอย่างนั้นไปอย่างว่าเราไม่เอาคนที่ได้บุญเนี่ยคนที่ได้เงินเพราะว่าเขามาชี้เดี๋ยวว่าให้ดูสิ่งที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที
Nakhani
Juan. Mobine, Molmay Kuni Zigomaro, Molamai, Babodi Yang Tapitagu, Don't know near Jesse Shibi, and you di Yanga, Tapitagu, Natonga Jabaldi Shinibare. Bangladesh Dangu, Jakai Bine, Mount On is a Golda Isakangani, Akusa de Ma Ladema, Gondi Dange, Liajo de Mutarelu, Gonda Musinima, Popia Tavare.
Akusapi, Satamalasa Viegan is a Guyanity, Ziguet with the Jane Mipidore, Lea Taku Dinazino Vigo Pia Pichamare. Mẹ bè gà rò, zì sà tà nì bì, em nì zò zì tèm chì tè, tà tèm gù, nà sà ngà tè khu nà tàng wùn jìn thì yào xì là bà rè. Bìkèrè sà tèm bà sà tàu yè nè gà, mẹ bè F.E.G.R.C. tà tèm gù, nà sà lì tèm lì tàng gù thàng chè zì tà yà xì kè bì, tà bè tùn tà tèm gù, tà tà yà tàng chè thì zì tè là bà rè. India ma map pe po chen yao shi ni bi me mu sai map pe area cha sin ni ya cha yi shi ma zi sit nyet tan nai le lo kaun te rui ga khan man tha ja ba de
phasing ngun ga lo zat tai zi mi tet ni ya ga ni atay yet bi zi byan ei la ba de myama adika pe wel le phit de india nai gan ga africa zi wet ga ni phasing ngun ni ku wai yu tin twin ni ya cha myama phasing ngun zi ga byan ei la da phit de lo kaun te rui ga tong nat ba de ပြီးခဲ့တဲ့စက်တင်ဘာ12ရက်နေ့ကရန်ကုန်ဈေးကွက်မှာပဲစင်ကိုရက်အာစီတထံကိုလေးဆက်တသိန်း9000ကျပ်ထိအမြင့်ဆုံးဈေးတန်းရောက်ရှိနေခဲ့ပြီးအခုစက်တင်ဘာ20ရက်နေ့မှာတော့တထံကို300ကိုသိန်း9000ကျပ်ထိဈေးပြန်ကျသွားပါတယ်တပတ်တွင်းတထံကိုကျပ်နှစ်သိန်းခန့်ထိဈေးပြန်ကျဆင်းသွားတာပါဖာမာတိုင်းမီဒီယာဝိုင်းတော်သားရဲ့တင်ဆက်ခဲ့တဲ့လေးအစပြုစီးပွားသတင်းတွေဖြစ်ပါတယ်အခုတော့ ရာသီဥတုအပြောင်းလဲနဲ့2023ခုနှစ်ဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးအတွက်ထင်ရှားတဲ့တိုးတက်မှုတွေရခဲ့တဲ့နှစ်ဖြစ်သလိုတပြိုင်နက်မှာပဲလေတုတဲထူထပ်သိသီးလာတဲ့ဖလောင်ရင်ဒဏ်ငွေတွေရဲ့ဂရက်ကြောင့်ကမ္ဘာအပူချိန်တွေဆန့်ကျင်တိုးလာတာနဲ့ပျက်စီးဆုံးရှုံးမှုတွေများတဲ့နှစ်လည်းဖြစ်ခဲ့ပါတယ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်
ခုတွဲမြင်နေရတဲ့မြင်ငွေတချို့ဟာကမ္ဘာတဝန်အပူချိန်မြင့်တက်မှုရဲ့ကြရက်တွေပါမြောက်အမေရိကဥရောပနဲ့တရုတ်နိုင်ငံတို့မှာဇူလိုင်လအတွင်းကြုံတွေ့ခဲ့ရတဲ့အပူချိန်မြင့်တက်မှုတော်မီးလောင်ကျွမ်းမှုတွေနဲ့ရေကြီးရေလျှမ်းမှုတွေဟာလူသားတွေရဲ့လောရကြောင်းကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်တွေဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်လို့ World Weather Attribution WWA သိပ္ပံပညာရှင်တွေကဇူလိုင်29ရက်နေ့မှာပြောပါတယ်ဥတုရာသီပြောင်းလဲမှုကလူမှုဘဝနဲ့ရာသီဥတုအပေါ်ဘလို့သက်ရောက်မှုရှိလာသလဲဆိုတာကို WWA ကသိပ္ပံပညာရှင်တွေလှိလာဆန်းစစ်ပြီးတော့အစိုးရခန်းစာတွေထုတ်ပြန်နေတာပ
ါ In terms of heat waves more often we see that
ခူလိုင်းနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့လေ့လာထားသမျှတစ်ချိန်ထက်တစ်ချိန်ပိုမိုဆိုးဝါးပြင်းထန်လာတာကိုတွေ့ရပါတယ်အပူလိုင်းကြီးတွေပိုဆိုးလာတဲ့လက်တဲတရခါဟာရာသီဥတုပြောင်းလဲမှုကြောင့်ဆိုတာကိုလည်းတွေ့ရပါတယ်ဒါကတိတ်ရှင်းပါတယ်လူသားတွေရဲ့လုံရကြောင်းဥလူရာတီပြောင်းလဲလာရတဲ့ကြရက်ကြောင်းအခုလိုအပူလိုင်းတွေအကျဉ်းကြီးပိုများလာပြီးပိုပြီးတော့လည်းပြင်းထန်လာတယ်ဆိုတာငင်းချက်ထုတ်လို့မရပါဘူ
းဂျူလိုင်လအတွင်းအမေရိကန်ပြည်ထောင်စုဥရောပနဲ့တရုတ်နိုင်ငံတို့မှာအပူချိန်တွေစန့်ချင်တင်အောင်တိုးလာပါတယ်ဒါကြောင့်လဲတော်မီဘေးနဲ့ရေတွေပြက်လက်သွားမှာဆိုရင်ရသလိုအပူတန်းကြောင့်ကျန်းမာရေးအတွက်ထိခိုက်လာမှာကိုလည်းသက်ဆိုင်ရာအစိုးရတွေသတိထားနေကြရတာပါတချို့ဒေသတွေမှာတော့အပူချိန်မြင့်တက်မှုဟာအယ်နီညိုအပူလိုင်းညောင်ဖြစ်ပေမဲ့လို့ဖလုံအိမ်တန်းငွေတွေတိုးလာတာကအထူးအကြောင်းရင်းဖြစ်တယ်လို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လနောက်ဆုံးပတ်မှာပဲအပူလွန်ကဲလာတာကြောင့်လူရေတန်ပေါင်း140အတွက်အပူချိန်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။နိုင်ငံအရှိတ်ဘက်ကန်ယူရန်ဖလော်ရီဒါပြည်နယ်ကပင်လယ်ရေအပူချိန်ဟာဇူလိုင်လနောက်ဆုံးပတ်ထဲမှာပဲ39ဒီဂရီဆဲလ်ဆီယပ်ဝန်းကျင်ကိုရောက်လာပါတယ်။ကမ္ဘာလေတူတဲ့ဖလော်အိမ်တန်းငွေတွေကိုဒီအတိုင်းနာဆက်ပြီးတော့ထုတ်လို့နေမယ်ဆိုရင်တော့ဒီရာစုနှစ်ကုန်လောက်ကြာရင်2023ခုနှစ်ကိုအေးမြတဲ့နွေရာသီရှိတဲ့နှစ်တစ်ခုအဖြစ်နဲ့စံထားပြောဆိုရမယ်အနေထားရောက်လာလိမ့်မယ်လို့ပရိတိန်မိုးလေဝသပညာရှင်တွေကလည်းပြောပါတယ်
So climate is changing and we're emitting greenhouse gases into the atmosphere.
လူတွေကိုဖလော်အိမ်တန်းငွေတွေဆက်ပြီးတော့ထုတ်လွှင့်နေတာကြောင့်အပူချိန်တွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေတာပါကမ္ဘာတဝန်းလုံးမှာဖြစ်နေတာပါပြည်ထိုင်မှာလည်းတွေ့ရပါတယ်ဒါကိုကျမတို့လေးလာစောင့်ကြည့်နေတာနှစ်တွေနဲ့ချိနေပါပြီအပူချိန်တစ်ခုတည်းတင်မဟုတ်ပါဘူးပြင်းထန်တဲ့သဘာဝဘေးဒဏ်တွေကို UK မှာရောတခြားကမ္ဘာဒေသတွေမှာပါတွေ့လာရပါတယ်2022ခုနှစ်တုန်းကပြည်ထိုင်မှာစံချိန်တွေအပူချိန်တိုးလာပါတယ်အဲ့လိုမျိုးအပူချိန်မြင့်တက်တာမျိုးဖြစ်လေဖြစ်တာသိပြီးတော့မရှိခဲ့ပေမဲ့ဒါမျိုးကရှေ့ဆက်မကြာခဏကြုံတွေ့လာရတော့မှာပါ
အပူချိန်ကိုစတင်မှတ်တမ်းတင်ခဲ့တဲ့1884ခုနှစ်နောက်ပိုင်းပရိတိန်နိုင်ငံရဲ့အပူချိန်ဟာ40ဒီဂရီဆဲလ်ဆီယပ်အထိ2022ခုနှစ်ဇူလိုင်လမှာပထမဆုံးရောက်လာပါတယ
် Because of increases in greenhouse gases and we are
ဖလော်အိမ်တန်းငွေတွေတိုးလာတဲ့အတွက်လေထုကတိတ်သေးလာပြီးကမ္ဘာမျက်နှာပြင်ပေါ်ကအပူချိန်တွေပြောင်းလဲလာပါတယ်အခုမြင်တွေ့နေရတဲ့ပြင်းထန်တဲ့သဘာဝဘေးမျိုးပိုတွေ့လာပြီးပိုပြီးတော့လည်းပြင်းထန်လာအောင်ပါ အနှစ်50ဒါမှမဟုတ်အနှစ်100မှာတစ်ခါလောက်ဖြစ်ပျက်တတ်တဲ့သဘာဝဘေးအန္တရာယ်နှစ်နှစ်တစ်ခါဒါမှမဟုတ်9နှစ်တစ်ခါလောက်ဖြစ်လာပါလိမ့်မယ်
ပရတိန်မိုးလေဝသပညာရှင်တွေကလည်းစံချိန်နဲ့အပူချိန်မြင့်တက်မှုနဲ့2022ခုနှစ်ဇူလိုင်အပူလိုင်းဟာလူပယောကတွေကြောင့်ပေါ်ပေါက်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်ရတဲ့ဆိုတာကိုလေ့လာတွေ့ရှိခဲ့တာပါ
The high temperatures that we saw in 2022 are
2022ခုနှစ်မှာကျွန်တော်တို့မြင်တွေ့ခဲ့ရတဲ့အပူချိန်ကလူအသက်တွေသေဆုံးစေတဲ့အထိတောင်မှပြင်းထန်ခဲ့ပါတယ်ဒါအတန်တိတ်လူသက်သမားပါအပူလိုင်းကြောင့်ဗြိတိန်နဲ့ဥရောပမှာလူပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ပါတယ်အပူလွန်ကဲမှုနဲ့ဆက်ဆက်ပြီးတော့နောက်ထပ်အသက်ဆုံးရှုံးရတဲ့သူက6100ကျော်ရှိပါတယ်။အပူချိန်မြင့်တက်မှုဟာလူကျန်းမာရေးနဲ့တိုက်ဆုံနှုံးပေါ်မှာတက်ရောက်နေုံနဲ့မကပါဘူး။ကျွန်တော်တို့ဘေးပတ်ဝန်းကျင်ကဇီဝကိဟစနစ်တွေနဲ့အခြေခံအဆောက်အုံတွေကိုပါထိခိုက်နေတာပါ။ဗြိတိန်ကိုပဲကြည့်ပါ။မနစ်တုန်းကအပူချိန်ပြင်းထန်လွန်းလို့မိရထားလုပ်ငန်းတွေအခက်အခဲတွေ့ရပြီးတော့လက်စစ်တပ်အားလိုအပ်ချက်မြင့်တက်လာတဲ့အတွက်တရားပြည်စစ်ရုံတွေလည်းခက်ခဲခက်ခဲလုပ်ကိုင်နေရပါတယ်ရှင့်။
လူတွေကြောင့်ဖြစ်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်သာမဟုတ်ရင်ဒီလိုသဘာဝဘေးမျိုးဖြစ်လာနိုင်ခြေတိတ်နေလိမ့်မယ်လို့ WWA ကလည်းပြောပါတယ်။ရာသီဥတုပြောင်းလဲလာတဲ့အတွက်သီးနှံစိုက်ခင်းတွေလည်းအကြီးအကျယ်ပျက်စီးခဲ့ရပြီးမွေးမြူရေးတရိတ်ဆန်တွေလည်းတည်ဆုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်။အဲ့ဒီအထက်မှာအမေရိကန်ကပြောင်းတဲ့ပဲပုတ်စိစိုက်ခင်းတွေမက္ကဆီကိုကမွေးမြူရေးတရိတ်ဆန်တွေဥရောပတောင်ပိုင်းကတန်လွင်မင်းတဲ့စပြေခင်းတွေအပြင်တရုတ်နိုင်ငံထဲကဝါဆိုက်ခင်းတွေနဲ့စပါခင်းတွေလည်းပါပါတယ်။ဒီလိုအဖြစ်မျိုးတွေရှောင်ရှားနိုင်အောင်လို့2015ခုနှစ်ကတည်းကဖန်လွန်အိမ်တန့်ငွေလျှော်ချရေးနိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့လည်းအပြောင်းလဲတွေကထင်သလောက်ဖြစ်မလာဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းတတိပိုင်တတိလို့ခေါ်တဲ့ကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုတက်ဂရီ2030အရောက်မှာကာကွယ်ထိန်းနိုင်ရေးမွန်ထရီယယ်သဘောတူညီမှုBVNJ လို့ခေါ်တဲ့ကမ္ဘာသမုဒ္ဒရာကြီးတွေကအပင်နဲ့တရိစ္ဆာန်မျိုးစိတ်တွေကာကွယ်ထိန်းနိုင်ရမယ့်သဘောတူညီမှုတွေအပြင်ပလတ်စတစ်ညံ့ညမ်းမှုတပ်ဖြည့်ရေးနိုင်ငံဆောင်လိုက်နာရမယ့်သဘောတူညီမှုတွေကို2023ခုနှစ်ထဲမှာရလိုက်ပြီဖြစ်တဲ့အတွက်ဒီနှစ်ဟာအလားအလာကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းတချို့သုတေသီတွေကသုံးသပ်ကြပါတယ်။ကျွန်မနန်းလောပါ
။နန်းလောင်တက်ဆက်ခဲ့တာပါ။ VOA American တန်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တဲ့ဒါမှမဟုတ်မီးရိုဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ခုတော့ကြံနေတဲ့အချိန်တော့အတွင်းမှာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါအောင်များ
။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာဟာအလွန်ဆိုးရိမ်ထိန်းလက်ဘွယ်ရာကောင်းကြောင်းနဲ့ဒါဟာမဟာဗျူဟာအရာရောလူသားချင်းစာနာမှုဆိုင်ရာအရာပါအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံအတွက်အကြီးအမားဆုံးပြဿနာတစ်ရပ်ဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတောက်ကြနေမှာနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့အထွေထွေညီလာခံမှာပြောကြားခဲ့ပါတယ်အိန္ဒိယမြန်မာနယ်စပ်တခြားလွတ်လပ်စွာလှုပ်ရှားသွားလာခြင်းကိုဖျက်သိမ်းပြီးနယ်စပ်ခြံစည်းရိုးခတ်တာကိုအပြစ်သတ်ဖို့ပြည်ထောင်စုအစိုးရပြည်ထရေးဝန်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရပြည်နယ်ဝန်ကြီးချုပ်ကစနေနေ့မှာပြောဆိုပါတယ်လွတ်လပ်စွာလှုပ်ရှားသွားလာခြင်းအရာအိန္ဒိယမြန်မာနယ်စပ်နှစ်ဖက်အနီးမှာနေထိုင်ကြတဲ့လူတွေဟာဆာရွက်စာတမ်းမပါဘဲနှစ်ဖက်နယ်စပ်ကိုဆယ်မိုင်နီးပါးအထိဝင်ထွက်သွားလာခြင်းပြုထားတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့အနီးမှာစနေနေ့ကပြင်းအားရစ်တာစကေး၅ဝန်းကျင်ရှိတဲ့မြေငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်။နေအိမ်အဆောက်အဦတချို့လှုပ်ခတ်သွားခဲ့ပေမဲ့အပြက်အစီးနဲ့ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဆိုတဲ့သတင်းမျိုးတော့ထွက်ပေါ်လာခြင်းမရှိပါဘူး။စနေနေ့ညဘက်9:55မိနစ်ခန့်မှာပဲခူးမြို့ရဲ့အနောက်တောင်ဘက်12မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးလှုပ်ခတ်သွားခဲ့တယ်လို့ဆိုပါတယ်။စကောချင်းမြောက်အာရှအကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့တရုတ်နိုင်ငံအရှေ့ပိုင်းဟန်ကျိုးမြို့တော်ရဲ့ပြည်သက်8000ခန့်ရှိတဲ့အကစားကွင်းကြီးထဲမှာစနေနေ့ကခန်းကန်းနာနာကျင်းပခဲ့ပြီးတရုတ်သမ္မတရှီကျင်းပင်တက်ရောက်ဖွင့်လှစ်ခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်အနေနဲ့ကိုရီးယားကျွန်းဆက်ဒေသငိမ့်ချိုင်းရင်းနဲ့လုံခြုံရေးကိစ္စအတွက်တောင်ကိုရီးယားကိုတွားရောက်ဖို့အလေးအနက်စဉ်းစားနေတယ်လို့ပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကစနေနေ့ကပြောဆိုဖော်ပြခဲ့ပါတယ်ခင်ဗျာ။
ဟုတ်ကဲ့တရင်ချင်းချုပ်ကိုကိုဇော်မိုးကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းတဲ့ရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Tiana Wan တို့ဖြစ်ကြပါတယ်။ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါစီခင်ဗျာ။ဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website, YouTube, Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုခဲ့ကြနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ဗ VOA အမေရိကန်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းဝေဖန်အကြံပြုကြဖို့ဖိတ်ခေါ်ပါရစေ။သောတာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းသောကခတ်သိမ်းငြိမ်းဝေးကြဖို့ဆုတောင်းပေးပါရစေ။ကျမရှင်လန်းကြပါစေဗျာ။ကျွန်တော်ကတော့ငြိမ်းချမ်းပါ။